သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
မနောပေါ်လာကကျွန်တော်တို့ SBS Radio မြန်မာပိုင်းစီစဉ်နဲ့ဆွေးနွေးပေးမဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ဟုတ
်ကဲ့
ပါရှင်ပထမဆုံးအနေနဲ့မနောပေါ်လာကသောရရှင်နေနဲ့နည်းနည်းမိတ်ဆက်ပေးပါ
ဟုတ်ကဲ့ကျမနာမည်နော်ပေါ်လာကပါချက်စတာဟီမှနေပါတယ်ရှင်ကလေးနှစ်ယောက်ပေါ့နော်အကြီးက10နှစ် grade 5နဲ့ငယ်က4နှစ် preschool ပ
ါဟုတ်ကဲ့အဲ့လိုကလေးနှစ်ယောက်နဲ့အခုတို့ lockdown လုပ်ထားတဲ့အချိန်မှာဘာရီများအခက်အခဲတွေရှိလဲမသိဘူး
ဘာလေးခက်ခဲရှိလဲဆိုတော့ကလေးနှစ်ယောက်နဲ့ဆိုတဲ့ခါကြတော့လေသူတို့တွေအကြောင်းကိုအကြီးလေးကကြတော့အကြောင်းကိုအိမ်ကနေပြီးတော့ online လုပ်ရတယ်ပေါ့နော်အဲ့ခါကြတော့သူ့အတွက်ကို monitor လုပ်ပေးရတာနည်းနည်းတော့ challenge ရှိတယ်ပြီးတော့ခါကြကျွန်မကအိမ်ကနေပြီးတော့ work from home လုပ်တဲ့ခါကြတော့အလုပ်အတွက်ကိုအချိန်ပေးရတာနည်းပါတယ်ပေါ့နော်အဲ့လိုမျိုးအဲ့ငယ်လေးအတွက်ကြတော့ကျွန်တော်ဘယ်လိုမှမတင်ပြတတ်ပါဘူးခင်ဗျားကလည်းအရန်ကိုခက်ခဲပါတယ်ကလေးလေးဆိုပေမဲ့လို့အရန်ကိုခက်ခဲပါတယ်သူ့ကိုတင်ပေးဖို့ကကြောက်ဟုတ်ကဲ့
အဲ့မျိုးသင်ပေးဖို့အခက်အခဲတွေတွေ့ရခါကြတော့ဒီမနောပေါ်လာကေကိုအွန်လိုင်းကနေတဆင့်ပေါ်လေးကူညီပေးမဲ့လူတွေဘာတွေရှိပါလဲ
အွန်လိုင်းကနေကူညီပေးမလားဆိုတော့အငယ်လေးကတော့ကျွန်မဟိုဥစားအရင်ခက်ခဲတော့ကျွန်တော်ကြောက်လည်းမဆက်တယ်တော့ဘာလို့ဆိုတော့ preschool ပဲဆိုတဲ့ခါကြတော့အရင် stress မပေးခြင်းဘောနော်အဲ့တော့သူရိုးရိုးပဲအိမ်မှာခါတိုင်းပုံမှန်တိုင်းပဲဟိုဟိုအိမ်မှာလုပ်နေကြဘောနော်သူဟိုဥစားဗီဒီယိုလေးတွေကြည့်ပေးကြည့်တယ်သူရဲ့ learning ပေါ့နော်သူ vocabularies လေးတွေတိုးတက်လာအောင်လို့တွေ့ကြည့်ပြီးတယ်အဲ့တော့ပဲကျွန်မလုပ်ပေးပါတယ်ကျွန်မတ냐ကိုလည်း like ပြောမခေါ်ပါဘူးသူဆရာမတွေကိုလည်းလေသူတို့လည်းသူ့ဘာသူတို့အလုပ်ရှုပ်နေကြမှာဆိုတော့ဟုတ
်ဟုတ်ကဲ့အဲ့တော့ကလေးရအခုလူကြောင်းလည်းမသွားဘူးနောက်အပြင်ထွက်ဖို့ကလည်းမလွယ်ဘူးအိမ်ထဲမှာပိတ်မိနေတော့သူတို့ကဘလို့များခံစားရပါလဲအဲ့မျိုးချင်းဒီမှာ
သူတို့အရန်ကိုအပြင်ထွက်ချင်ပါတယ်အဲ့အမြဲတမ်းအမြဲတမ်းကျမအတွက်လည်း challenging ပေါ့နော်သူတို့ကအမြဲတမ်းအရင်တော့ဟို lockdown မတိုင်ခင်တော့ပေးရ weekend solution beach သွားတာမျိုးတို့ဟို park သွားတာမျိုးတို့အမြဲတမ်းလုပ်လို့ရှိတဲ့ခါကျတော့အခုချက်ချင်းပြုံးစားရေးမျိုး lockdown ဖြစ်တဲ့ခါကျတော့သူတို့အရင်ကသူတို့ချုပ်ချယ်ထားတဲ့မျိုးဖြစ်တာပေါ့နော်အဲ့အပတ်တိုင်းနေ့တိုင်းဟိုအဲ့ဘက်သွားခြင်းနဲ့ဟိုဘက်သွားခြင်းနဲ့အဲ့ beach သွားခြင်းနဲ့ park သွားခြင်းနဲ့အမျိုးပဲအမြဲတမ်းပြောနေတာပေါ့သူတို့အတွက်ကဟိုသူတို့အတွက်လည်းတော်တော်လေးတော့ဟိုခက်ခက်ခက်ခက်ဖြစ်ပါတယ်
ဟုတ်ကဲ့တော့ကလေးရအဲ့မျိုးအပြင်ထွက်ခြင်းနဲ့သူတို့ခါတိုင်းတို့သွားခြင်းလာခြင်းနဲ့ပြောတဲ့အခါမှာရောမိခင်တယောက်နေနဲ့သူတို့ဘယ်လိုများရှင်းပြပါလဲ
ကျွန်မပြောတာကတော့လောလောဆယ်ဆယ်မှာဒီကိုရိုနာဗိုင်းရပ်စ်ဖြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့အိမ်ထဲမှာပဲနေသင့်တယ်ပေါ့နော်ကိုကိုတိုင်းအတွက်ကောပဲကိုကိုတိုင်းအတွက်လည်းကာကွယ်ဖြစ်တယ်သူများအတွက်လည်းကိုကအပြင်မှာဖြောက်သွားနေတဲ့အခါကျတော့ကိုမကယ်ရီယာကိုမရှိလားမရှိလားကိုမသိနိုင်ဘူးပေါ့နော်အဲ့တော့ကိုနဲ့သွားနေတဲ့သူတွေမှာလည်းရှိလားမရှိလားမသိနိုင်တဲ့အတွက်ကြောင့်လည်းအိမ်မှာနေတာ safe ဖြစ်တယ်ဆိုပြီးတော့ကျွန်မပြပြပါတယ်ရှင့
်အဲ့လိုရှင်းပြတဲ့ခါကျတော့သူတို့နားလဲပါလားဒီကလို corona virus ဖြစ်တယ်ကူးစက်တယ်ပါညာတယ်ဆိုတာကို
ဟုတ်ကဲ့အစပိုင်းတော့အစပိုင်းတပတ်နှစ်ပတ်ကတော့မနေ့လေးကိုရှင်းပြပါတယ်အကြီးကတော့နားလဲတာပေါ့နော်အငယ်လေးကကျတော့ဟိုတော်တော်လေးကိုရှင်းပြပါတယ်မျိုးဟိုသွားလို့မရဘူးအခုချိန်ထိပဲတခါတလေသူသားပြောတယ်အဲ့မဲ့သူ့ကိုပြောပြလိုက်လော့ကဒေါင်းရှိနေတယ်ကိုရိုနာဗိုင်းရပ်စ်ကြောင့်ကင်ထွက်လို့မရသေးဘူးထွက်လို့ရလို့ရှင်တော့မယ်ဆိုတော့နောက်ပိုင်းတော့သူနားလဲလာပါတယ်ဟုတ
်အခုလို့ဒီလော့ကဒေါင်းလောက်တာတချို့ကခံမှန်းနေတာ November December လောက်ထိကြာမယ်လို့ခံမှန်းနေကြပါတယ်အဲ့လောက်ထိသာကြာခဲ့လို့ရှိရင်အခုလို့ကလေးတွေနဲ့နတ်ပေါ်လာဖို့ကဘလို့များကင်တွေ့နိုင်မယ်လို့ထင်ပါလဲ
ကျွန်မအခုတော့အခုချိန်ထိတော့သူတို့တွေအတွက်အဆင်ပြေပါတယ်ကျွန်မဟိုစားလေးအပြင်ကိုတစ်ပတ်တစ်ရက်ကိုတစ်ခါလောက်တော့ဟိုစားလေးထွက်ပြီး exercise လေးနည်းနည်းပါပါတော့ဒီ5 km ဝင်းကျင်နဲ့သွားတဲ့ခါကျတော့နည်းနည်းခဏတစ်ဖြုတ်တော့ထွက်ပြီးတော့လေ့ကျင့်ကလုပ်ဖြစ်ပါဒါပေမဲ့ကျွန်မထင်တယ်အဲ့လောက်ကြာကြီးတော့ handle လုပ်နိုင်ပါမလားပေါ့နော်ကျွန်မထင်တယ
်အဲ့တော့ဒီမနောပေါ်လာကြကြတော့ဒါမျိုးအိမ်ကနေပဲအလုပ်လုပ်ရတာအဆင်ပြေပါလား
ကျမကတော့လုံအိမ်ကနေလောလောရအဆင်ပြေပါတယ်အဲ့ဒီတစ်ခုပဲကလေးတွေကိုသူတို့ကအန်တာတိန်လုပ်နေရတဲ့အခါကျတော့ကျမအလုပ်တွေအချိန်ပေးရတာနဲ့တခါလေကြောက်ချင်းသူတို့ပြီးသွားတော့မှကျမညကျမအလုပ်လုပ်ရတာမျိုးတွေရှိတာပေါ့နော်အဲ့လိုမျိုးတွေပေါ့
ဟုတ်ကဲ့မျိုးကလေးနှစ်ယောက်မိခင်ဆိုတော့ဒါမျိုးအိမ်ကနေအလုပ်လုပ်ရတာ a lot of challenging ရှိတယ်ဆိုတော့အလုပ်ကရောဒါတွေကိုနားလဲပါလား
နားလဲပါတယ်ရှင်ကျမလူရှင်ကအဆင်ပြေပါတယ
်ဒီကလေးတွေအတွက်စာသင်ဖို့ကသူတို့ကျောင်းတော့ဒီ November လောက်မှာ October လောက်ကို November လောက်မှာပြန်ဖွင့်မယ်လို့ပြောပါတယ်။ အဲမျိုးပြန်ဖွင့်တဲ့အခါမှာတကယ်လို့ဒီကိုရိုနာဗိုင်းရပ်စ်ကူးစက်မှုကဆက်ပြီးမြင့်တက်နေစေဆိုလို့ရှိရင်ဩမနော်ပေါ်လာကိနေနဲ့ကလေးတွေကိုကြောင်းလွှတ်ဖို့အတွက်စိတ်ထဲမှာဟိုလုံခြုံမှုရှိမယ်လို့ထင်ပါလား
ဒီ case တွေကမြင့်နေဦးမယ်ဆိုလို့ရှိရင်တော့နည်းနည်းလေးတော့ worries တော့ရှိတာပေါ့နော်ဒါမဲ့လို့ကျွန်မအထင်တော့ဒါကလေးဈေးကာကွယ်ဈေးတွေလည်းတော်တော်များထိုးပြီးလောက်ပြီဆိုတော့တက်လောက်တော့ဘူးလို့ထင်ပါတယ်ရှင် hopefully ပေါ့နော
်ဟုတ်ကဲ့အခုဆိုလို့ရှိရင်ဒီ Australia မှာတော့ဒီလောက်မဆိုးသေးဘူးတခြား America တို့ဘာလို့မှဆိုရင်ဆယ်နှစ်အောက်ကလေးတွေလည်းဒီ coronavirus ကူးစက်နေရတယ
်
ဖြစ်နေရဆိုတော့မြင်နေရတယ်လေအဲ့တော့မိခင်တယောက်နေနဲ့ဒီကလေးတွေအတွက်ကဘလောက်များစိတ်ပူနေပါလဲ
ပူရတော့ပူရရှင်ဒါမဲ့လုံးစရာရှိရတော့လုံးရမယ်လို့တော့ကျွန်မထင်တယ်တကယ်လို့ဒါအဲ့လိုမျိုးတအားကြီးဒီ case တွေကအရင်များနေတယ်ကလေးတွေလည်းတအားကြီးကူးစက်နေရဆိုတော့ကျွန်မကလေးတွေတော့ကြောင်းမပို့ခြင်းသေးဘူးရှင်အိမ်မှာပဲထားတင်ပါတယ
်ကိုသူတို့ပြောနေရဒီ teenager တွေပေါ့လေ16နှစ်အထက်ကလေးတွေကိုသူတို့ဆေးထိုးဖို့ပြောနေပါတယ်တခြားAmerica or more India လိုနိုင်ငံမျိုးမှာဆို10နှစ်အောက်ကလေးတွေကိုပါသူတို့စဆေးထိုးပေးနေပါတယ်တကယ်တော့ဒါမျိုးကလေးငယ်တွေအတွက်ကာကွယ်ဆေးတွေပေါ်လာမယ်ဆိုလို့ရှိရင်ဟောမတ်နော်ပေါ်လာကြီးအနေနဲ့ဓာရီကိုလက်ခံပါမလား
ကျွန်မပြတော့မှာပါဘာပြောပါလဲကုသချင်းထက်ကာကွယ်ချင်းကပိုပြီးထရောက်တယ်လို့ကျွန်မအမိယူဆပါတယ်ရှင
်ဟုတ်ကဲ့မတ်နော်ပေါ်လာကြီးအနေနဲ့ဟောကုကာကွယ်ဆေးထိုးထားပြီးပါပြီလား
ဟုတ်ကဲ့ကျွန်မထိုးပြီးပါပြီ
โอเคเอ้อเชมาတော့ကျွန်တော်တို့ဒီအစိုးရတွေဘာတွေပြောသလိုဒီကိုရိုနာဗိုင်းရပ်စ်ကတော့ကျွန်တော်တို့ဈေးမှာအမြဲရှိနေမယ်ဒါတွေကိုအမြဲရင်ဆိုင်သွားရမယ်ကိုယ့်ဘက်ကအဲ့လိုဆေးထိုးပြီးတော့ကာကွယ်မှုတွေလုံးမသာဒါကိုကာကွယ်နိုင်မယ်လို့ပြောပါတယ်မနော်ပိုလာကြီးအနေနဲ့အဲ့လိုနိုင်ငံခြားခီးသွားတွေဘာတွေကိုရှိပါလားခလေးအနေနဲ့တကယ်လို့အခုဆိုလို့ရှိရင်ဒီနိုင်ငံခြားခီးထွက်ဖို့ကနောက်နှစ်အလယ်လောက်တော့မလွယ်ဘူးလို့ပြောပါတယ်အဲ့တော့တကယ်လို့သွားလို့ရလို့ရှိရင်ရောသွားဖို့အစီအစဉ်ရှိပါလား
ဟုတ်ရှိပါတယ်ကျမခီးထွက်ချင်ပါတယ
်ဘယ်နိုင်ငံတွေကိုသွားဖို့စိတ်ကူးထားပါလဲ
ကျမစင်ကာပူသွားဖို့ပလန်ရှိတယ်ပေါ့နော်အမှန်ဆိုလို့ရှိရင်ဟုတ်ဒါကြတော့မြန်မာပြည်ပြန်မယ်ပေါ့နော်ဒါပေမဲ့အခုချိန်နေနေဆိုလို့ရှိရင်တော့မြန်မာပြည်ပြန်ဖို့အဆင်မပြေလောက်ဘူးပေါ့နော်ဒါပေမဲ့စင်ကာပူထိတော့ကျမပြန်ဖို့အစီအစဉ်ရှိပါတယ
်ဟုတ်ကဲ့မြန်မာပြည်မှာရောဆွေမျိုးတွေမိဘတွေဂျန်ခဲ့ပါသေးလား
ဟုတ်ကဲ့ကျင်းနေပါလေကျမမိအမေရဲ့အဖေတော့မရှိပါတော့ကျင်းနေကျမအကူတွေအကုန်လုံးကအကူတွေမောင်းနေပါတော့မြန်မာပြည်မှာပ
ါအခုတော့မြန်မာပြည်မှာကိုရိုနာဗိုင်းရပ်စ်အခြေအနေကဆိုးနေရဆိုတော့မန်နိုပိုလာကြီးအနေနဲ့ဒီမှာလဲကလေးကြီးကိုကြည့်ရနောက်ကိုယ့်အလုပ်ကလည်းတစ်ဖက်မြန်မာပြည်မှာလဲအခုလိုမိခင်နဲ့ဒီညီကိုမောင်နှမရှိရတဲ့အတွက်ကြောင့်စိတ်ပူကတော့ဘလို့များဒီစိတ်ဖြစ်စည်းမှုတွေကိုကန့်တွေ့ပါလဲ
ကျမအဲ့တော့ကိုလုံးကတော့စိတ်ပူရပါပဲဒါပေမဲ့စိတ်ပူရစိတ်ပူနေလို့လည်းဟိုကိစ္စပြင်းရှင်းသွားတာမဟုတ်လေအဲ့တော့ကျွန်မဘာလုပ်လဲဆူတောင်းနေပြီးလို့ရှိရင်ဟိုကလေးနဲ့ပြောင်းနေတယ်ပေါ့နော်မိဘအမေနဲ့တပတ်ကိုတစ်ခါတစ်ခါတော့ဖုန်းပြောပြပါတယ်မျိုးခါကြလို့ရှိရင်နည်းတော့စိတ်သက်သာရရတယ်ပေါ့နော်နောက်တော့တခြားတအားစိတ်ပြီးပြီးဖြစ်လာလို့ရှိရင်ကျွန်မအပင်ဆိုင်ပါတယ
်အပင်ဆိုင်တဲ့ခါကျစိတ်ချမ်းသာမှုရတယ်ပေါ့
at least for eight the chain လေးမှာဟိုစိတ်ပူပန်မှုတွေကိုမေ့တယ်ပေါ့နော်မေ့သွားတယ်ပေါ့မျိုး
ဟုတ်ကဲ့မနော်ပေါ်လာကြီးအခုလို့ကျွန်တော်တို့နေစကားပြောခွင့်ပေးအတွက်ကျေးဇူးအများကြီးတင်ပါတယ်နော
်ဟုတ်ကဲ့ကျမလည်းကျေးဇူးတင်ပါတယ်ရှင
် SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10နာရီမှာနှာစင်နိုင်ပါတယ်နှာစင်နိုင်တဲ့နည်းလမ်းအများကြီးရှိပါတယ် Radio Digital TV Online ဒါမှမဟုတ် SBS Radio App ကနေတဆင့်နှာစင်နိုင်ပါတယ် SBS မြန်မာပိုင်းအစီအစဉ်ဖြစ်ပါရဲ့ရှင
်ဒါမျိုးသတင်းဆောင်းပါးရေကိုပိုနားဆင်လိုပါလား Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ